မှာတော့မိုးမျိုးသားရင်းနဲ့ပတ်သက်တဲ့မိုးအမျိုးသားနဲ့မိုးအမျိုးသမီးတို့ရဲ့သုံးသပ်ချက်တွေကိုသင်ပြပါမယ်။နောက်ဦးစလုံးရဲ့ဆောင်းပါးတွေကိုနေသနယ်နိုင်ငံအခြေစိုက် Transnational Institute ကထုတ်ဝေတာဖြစ်ပါလေ။မိုးနိုင်ငံရင်းနဲ့2021အာနာဖီတန်ရေးဆန္ဒပြပွဲမှာပါဝင်ခဲ့သူမင်းနိုင်စွန်းရဲ့ဆောင်းပါးကိုနိုဝင်ဘာလကထုတ်ဝေပြီးမိခမွန်းရဲ့ဆောင်းပါးကို2020ဇွန်လမှာထုတ်ဝေပါတယ်။ဆေအနာတိမ်မှုကြောင့်မွန်းလှုပ်ရှားမှုရင်ဆိုင်နေရတဲ့အကျအတဲတွေကိုတင်ပြတဲ့မင်းနိုင်စွန်းရဲ့တမိုင်းကြောင်းနောက်ကသုံးသပ်ချက်တွေကိုအရင်ဆုံးတင်ပြလိုပါတယ်။မွန်မြင်ရေးပါတီရဲ့ခေါင်းဆောင်နှစ်ဦးစစ်ကောင်စီရဲ့ပါဝင်ခွင့်ရတာကိုအကောင့်မြင်သူတွေရှိတယ်လို့အဆိုးမြင်သူတွေလည်းရှိပါတယ်။စစ်ကောင်စီမှမွန်ပါဝင်တယ်လို့အမျိုးသားမြင်ရေးအစိုးရအဖွဲ့မှလည်းမွန်တွေပါဝင်ပါတယ်။မွန်အချိုးစည်းဘွားကိုစစ်ကောင်စီနဲ့ပူးပေါင်းပြီးမြင့်တင်လို့သူရှိတယ်လို့အမျိုးသားညီညွတ်ရေးအစိုးရနဲ့ပူးပေါင်းပြီးမြင့်တင်ရမယ်လို့ယုံကြည်သူလည်းရှိပါတယ်။တမိုင်းမှာတော့ဗမာကတိုင်းရင်းသားကိုတုံးပြီးအာဏာတိဆောက်တယ်ဗမာအချင်းချင်းတင်းမြတ်တဲ့အခါရင်ကြားစစ်ပူးပေါင်းပြီးတိုင်းရင်းသားတွေကိုဖိနှိပ်တဲ့တပ်တွေတာဒကတွေအများကြီးရှိတယ်လို့ဆိုပါတယ်
။ဗမာရင်အားစုတွေပြန်ဆိုင်တဲ့အခါမှာတပတ်ကနေဝင်ရောက်ကူညီလို့အကျိုးရုပ်ခဲ့ရတဲ့တမိုင်းတင်ကန်းသားတွေမောမအများကြီးရှိတယ်လို့မင်းနိုင်စွန်းကဆိုပါတယ်။တပ်ဖို့အစိုးရလက်ထက်မှာရော NLD အစိုးရလက်ထက်မှာပါမွန်ရေးကိုလှည့်လျူရှုခဲ့ကြတာပါ။နှစ်ပေါင်းများစွာဗမာလက်အောက်ခံဖြစ်ခဲ့ပေမဲ့ကိုကျမကိုဖန်တီးခြင်းနဲ့စိတ်သက်မွန်နေမှာရှိပါတယ်။ဟန်တာဝရီဒီကို1959မှာဗမာမင်းအလောင်းဖျားသိမ့်ပိုက်ခြင်းကစပြီးမွန်နိုင်ငံကွယ်ပြောက်သွားတာမို့နှစ်ပေါင်း265နှစ်ရှိနေပါပြီ။အဲ့ဒီအချိန်ကစပြီးမွန်လွံ့ရောက်ရေးတိုက်ပွဲစတင်တယ်လို့ဆိုပါတယ်။အာဏာရှင်ဟူသည်များဆန့်ကျင်တာဟာမွန်တော်လှန်ရေးအစဉ်အလာဖြစ်ပါတယ်။ဝေဥတော်လှန်ရေးအောင်မြင်သွားရင်လည်းအာဏာရှင်ဒလိကိုဆက်လက်ဆန့်ကျင်ရမယ်လို့ဆိုပါတယ်
။ဝေကိုပိုင်းပြတ်တန်းခွင့်အတွက်လွတ်လပ်ရေးရကြတဲ့ကလှုပ်ရှားခဲ့ပါတယ်။အဲ့ဒီတုန်းကတော့မွန်ပြည်သူတပ်ဦးဆိုတဲ့လက်နက်ကိုင်အဖွဲ့ပါ။1962မှာမွန်ပြည်သစ်ပါတီတည်ထောင်တော့မွန်အမျိုးသားလွတ်ပြောင်းရေးတပ်ဦးဟာပါတီရဲ့လက်နက်ကင်တပ်ဖွဲ့ဖြစ်လာပါတယ်။1964မှာမွန်ပြည်နယ်ဖွဲ့စည်းလိုက်တော့လက်နက်ကင်လှုပ်ရှားမှုရှိနေသေးဖြစ်ပါတယ်။1965ရောက်တော့နဝတ္တရှိအစိုးရနဲ့မွန်ပြည်သစ်ပါတီအပြည့်ရဖို့သဘောတူကြပါတယ်။အပြည့်ရတက်တန်25နှစ်ရှိလာပြီမဲ့မွန်လူမျိုးရဲ့အကျိုးစီးပွားတိုးတက်လာတာမျိုးမတွေ့ရဘူးလို့မွန်အမျိုးသမီးမိခမွန်းကသုံးသပ်တင်ပြထားပါလေ။အတိယကာလမှာစစ်တပ်အင်အားတိုးပေါ်လာပြီးနိုင်ငံခြားမှာအလုပ်လုပ်တဲ့မွန်တွေများပြားလာတဲ့အတွက်ချိုးချိုးများပြီးကောင်းကျိုးမရှိတော့ဘဲလို့ဆိုပါတယ
်အတိယကာလမှာတိုက်ပွဲဖြစ်လိုက်ညှိနှိုင်းလိုက်ဆွေးနွေးပွဲလုပ်လိုက်နဲ့ရင်းနှီးရေးမရပဲလမ်းလျှောက်ရင်းတချီချီလမ်းပျောက်တယ်လို့ဖြစ်လာတယ်လို့မိခွန်မွန်းကသုံးသပ်ပါတယ်စီးပွားရေးလုပ်ငန်းတွေလည်းကျောက်ဆုံးလာပါတယ်2008အခြေခံဥပဒေအရတဘာဝအရင်းမြစ်တင်ရဇာတကိုနိုင်ငံတော်ကပိုင်ဆိုင်တယ်လို့သတ်မှတ်တဲ့အတွက်မွန်လူမျိုးတွေကိုဘိုးဘွားအစဉ်ဆက်ကပေးထားတဲ့အမွေအနှစ်တွေလည်းကြောက်ဆုံးသွားပါလေ။ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရရှိဖို့အတွက်အပြည့်ရခဲ့တဲ့မွန်ပြည်သစ်ပါတီရဲ့ခီးစဉ်ဟာအမောင်းနှင်းမှသာရှိနေသေးတယ်လို့ဆိုပါတယ်။စေပေးကြောင့်ဦးအိမ်နဲ့ဖြစ်သွားရသူတွေဟာမိမိတို့ဇာတိကိုပြန်စီရမည်မရှိတော့တဲ့အတွက်မွန်ပြည်သစ်ပါတီရှိရာဒေါက်တာထူထပ်တဲ့နေရာဒေသမှာပဲမိခိုးနေထိုင်ကြရပါလေ။
အပြည့်ရသေးတဲ့အချိန်ကစပြီးယနေ့အထိလက်နက်ကင်ပဋိပက္ခတွေဆက်လက်ဖြစ်ပေါ်နေတဲ့အတွက်မွန်ပြည်သူတွေကအမြဲတမ်းစိုးရိမ်ပူပန်နေရပါတယ်။ယခင်စီအစိုးရလက်ထက်မှာမိယာတွေတည်ယူမှုများပြားလာသလိုဘဝပြတ်တဲ့ဒေသခံတွေလည်းများလာခဲ့ပါတယ်။အပြည့်ရမတိုင်မီ1995မှာမွန်ပြည်နယ်မှာအစိုးရတိုင်ရင်3ရင်းသာရှိပါတယ်။9နှစ်လောက်ကြာတော့တိုင်ရင်20ကျော်ရှိလာပြီးမွန်ပြည်သစ်ပါတီရဲ့ထိတ်ထုတ်နယ်မြေကိုဝိုင်းထားနိုင်ပါတယ်မွန်ပြည်သစ်ပါတီရဲ့နယ်မြေဟာအစိုးရမြေပုံမှာတိတော့ကျွေးဝိုင်းဖြစ်နေတယ်လို့မိခမွန်းကဆိုပါတယ်မွန်ပြည်ထဲမှာယင်းနှိမ့်နှံမှုတွေဝင်ရောက်လာပေမဲ့မွန်ပြည်သစ်ပါတီရဲ့အကျိုးအမြတ်ခံစား권ဟာအလွန်နည်းပါတယ်တန်းခွေပိုက်တိုင်းတွေမိမိဒေသကိုဖျက်ဆီးတော်မူမြင်နေရတဲ့မွန်ပြည်သူတွေဟာအကျိုးခံစား권မရှိကြပါဘူးဒါကြောင့်မိမိတို့ဘိုးဘွားတွေပေးထားတဲ့အမွေအနှစ်တွေမကုံဆုံးခင်မှာအားလုံးအတူတကွပူးပေါင်းကာကွယ်ဖို့အလွန်အရေးကြီးပါတယ်။နောက်လာမယ့်မျိုးဆက်တစ်တွေကိုလည်းခွန်အားအပြည့်အဝနဲ့ခရီးဆက်စီခြင်းနဲ့လို့ မျိုးသမီးစုတည်ပြီးမိခမောကသုံးသပ်ထားတာကိုပြန်လည်တင်ပြလိုက်ရပါတယ်ခင်ဗျာ